မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့ VOA တိချစ်တော်ရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့မြေတားတီးလက်ဆောင်ပေးဖို့မှာလည်းဖြစ်ပါတယ်ရှင်အခုတော့အရင် VOA ကို Messenger ကနေရေးလာကြတဲ့တော်ရရှင်ရဲ့စာတို့လေးတွေနောက်ပြီးတော့ Facebook စာမျက်နှာပေါ်မှာလာပြီးအမှတ်ချက်ရေးလာကြတဲ့တော်ရရှင်ရဲ့အမှတ်ချက်လေးတွေဖော်ပြပေးသွားခြင်းပါတယ်ကိုရီချန်းဆိုတဲ့တော်ရရှင်ကတရင်သူတရင်ဥတွေတင်ဆက်ပေးနေတဲ့အတွက် VOA Wine တော်သားတွေကိုအထူးကျေးဇူးတင်ပါတယ်ဆိုပြီးတော့ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်အောက်မှာလာပြီးတော့ရေးသွားပါတယ်ထုံးဦးဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့အင်္ဂလိပ်လိုရေးထားတာပါသူကဒီ Voice of America VOA American အတန်းကအားလုံးအတွက်အထူးကောင်းမွန်ပါတယ်တဲ့ Thank you so much VOA အထူးကျေးဇူးတင်ပါတယ် I have been listening over 45 years တဲ့သူ VOA ကိုနားတော်ရဆင်လာတာ45နှစ်ကျော်ပါပြီလို့ရေးလာပါတယ် Good luckကံကောင်းပါစေဆိုပြီးတော့လဲဆူတောင်းပေးလာပါတယ်ရှင်။ကျေးဇူးအထူးတင်ပါတယ်။ဦးထွန်ဦးရှင်။တဲမောင်ဆိုတဲ့ရန်ကုန်ကတော်ရရှင်ကတော့ VOA ရေမင်္ဂလာပါ။ကျွန်တော်က VOA ကိုနားထောင်လာတာ2012ခုနှစ်တည်းရပါ။အမြဲတမ်းအားပေးနေပါတယ်။ဝန်ထမ်းတွေအားလုံးကျန်းမာကြပါစေလို့ဆူတောင်းပေးလာပါတယ်။ဟုတ်ကဲ့ပါ။ Facebook အကောင့်ပိုင်ရှင်တဲမောင်ရန်ကုန်ဖြစ်ပါတယ်။ကိုတဲမောင်အထူးကျေးဇူးတင်ပါတယ်နော်။ညနေကြီးအောင်ဆိုတဲ့တော်ရရှင်တယောက်ကတော့သူကသူသိကျင်တာတခုကိုမေးလာတာပါသူကအခုမနဲ့မြောက်ရီကလွှင့်သွားတဲ့ EDM အစီအစဉ်ဘယ်ကနေဝင်ကြည့်လို့ရမလဲတဲ့ဟုတ်ကဲ့ဒါကိုဖြေကြားပေးရမယ်ဆိုတော့မြောက်ရီရုံမြင့်တန်ကြားကနေပြီးတော့ကျမတို့ရဲ့အင်္ဂလိပ်စာအစီအစဉ်ထုတ်လွှင့်ပေးနေတာဘယ်အစီအစဉ်ကိုအဲ့ဒီကထုတ်လွှင့်ပေးလဲဆိုတာကျမဒီကနေကြည့်လို့မရလို့မသိရပါဘူးဒါမှလည်းကျမတို့စီမှာကျမတို့ဒီ VOA ကနေပြီးတော့အဲ့အစီအစဉ်ဒီကိုပဲတိုက်ရိုက်Facebook စာမျက်နှာပေါ်မှာရောကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်မှာရောတင်ထားပေးတာရှိပါတယ်เนาะဒီမက်မျက်နေကြီးအောင်ကိုကျမလိမ့်လေးလေးပို့ပေးလိုက်ပါတယ်အဲ့ဒီမှာသွားကြည့်ကြည့်ပါအပတ်စဉ်ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေအားလုံးကိုတင်သွားပေးရမလို့မျိုးတွေကလွှင့်သွားပေးတဲ့အစီအစဉ်လည်းအဲ့ဒီမှာတစ်ခုအနေနဲ့အပါဝင်ရှိနေပါလိမ့်မယ်အစီအစဉ်တွေကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်And hearing ပန်းပွင့်လေးဆိုတဲ့တိတ်လာတဲ့ပန်းပွင့်လေးဆိုတဲ့အကောင့်ပိုင်ရှင် Facebook အကောင့်ပိုင်ရှင်ကတော့ Hello ဖုန်းထဲမှာပါတဲ့FM radio ကနေပြီးတော့ line number ဘလောက်ကနေ view ကိုနားထောင်လို့ရတယ်အမကြီးဖြေးပေးပါတဲ့။ဟုတ်ကဲ့မြန်မာနိုင်ငံ FM radio line number ဘလောက်ကနေပြီးတော့နားထောင်လို့ရလဲဆိုတာကျွန်မဒီအဖြေကိုတော်တော်လေးစဉ်းစားပေးမယ်လေ။မရတဲ့အတွက်ကြောင့်မလို့ပဲစိတ်မကောင်းပါဘူးလို့ပြောချင်ပါတယ်။ဒါမဲ့လည်းနားထောင်လို့ရတာတခုရှိပါတယ်မြန်မကြီး။မြန်မကဖုန်းထဲမှာပါတဲ့ FM radio line ဆိုလို့ဘယ် line ကမြန်မရဲ့ဖုန်းထဲမှာပေါ်နေတာလဲကျွန်မလည်းလမ်းမသိနိုင်လို့မဖြေပေးနိုင်တာပါ။ဒါမဲ့မြန်မဒီလိုမျိုး radio ကနေပြီးတော့နားထောင်မယ်ဆိုရင်ကျွန်မတို့ VOA မြန်မာပိုင်း Facebook ကနေပြီးတော့ကျွန်မတို့ radio အစီအစဉ်ကိုရောနားထောင်လို့ရပါတယ်။နောက်ပြီးတော့ရုပ်မြင်သံကြားအစီအစဉ်ကိုလည်းကြည့်ရှုလို့ရပါတယ်။မြန်မမေးတဲ့ radio ကနေပြီးတော့ဘယ်လောက်နားထောင်လို့ရလဲဆိုတာတော့မြန်မာနိုင်ငံကကျွန်မတို့ရန်ကုန်မြို့က VOA ဝိုင်းတော်သားတွေကိုလှမ်းပြီးတော့မေးကြည့်ပေးပါမယ်။အဲ့မှာတခါခါထူးခြားတာရှိနေတယ်။ جماعه ကို Messenger ကနေပြီးတော့အကြောင်းပြန်လိုက်ပါမယ်နော်။အခုလိုလှမ်းပေးတာလည်းကျေးဇူးတင်ပါတယ်။အားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ် جماعه ကြီး။နောက်ထပ်ဟိန်းသူအောင်ဆိုတဲ့တော်ရရှင်ကတော့ VOA ရဲ့အမြဲတမ်းနားဆင်အားပေးလျက်ပါ။ Radio Kit ကနေပြီးတော့အခု Facebook Kit ထိတိုင်အောင်ပါ။ Thank you VOA လေးစားလျက်ပါလို့ရေးလာပါတယ်။ကိုဟိန်းသူအောင်ဖြစ်ပါတယ်။အထူးကျေးဇူးတင်ပါတယ်ရှင်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ VOA ကသတင်းတွေတင်ဆက်ပေးနေတာမှာသောရရှင်တွေ DR နဲ့ပတ်သက်ပြီးတော့ကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိတာပါပြီးခဲ့တဲ့သတင်းပတ်တွေမှာထုတ်လွှင့်ပေးထားတဲ့သတင်းတစ်ပုဒ်ပေါ်မှာသောရရှင်တွေတော်တော်များများထောက်ခံတာဝေဖန်ကန့်ကွက်တာတွေရေးလာကြတာတွေ့ရပါတယ်ရှင်ဧပြီလ23ရက်နေ့တုန်းကသတင်းဖြစ်ပါရင် writer သတင်းတော့တွေအယူခံတာကိုတရားလွှတ်တော်ချုပ်ကပယ်ချတဲ့သတင်းမှာ writer သတင်းတော့နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့နောက်ဆုံးအယူခံကိုနေပြည်တော်တရားလွှတ်တော်ချုပ်ကပလတ်လိုက်တာပါသူတို့ရဲ့မိသားစုဝင်တွေကအယူခံအောင်မြင်မယ်လို့မျှော်လင့်ထားခဲ့လို့မျှော်လင့်တယ်လို့ဖြစ်မလာပဲနဲ့သူတို့အတွက်ကြွေကြဲစရာဖြစ်ခဲ့ရပါတယ်ဒီလိုမျိုးတရားလွှတ်တော်ချုပ်ကနေပြီးတော့ပယ်ချလိုက်တာဟာတရင်ရယူခွင့်အတွက်အဟန့်အတားဖြစ်သွားစေတယ်လို့သူတို့လွတ်မြောက်ဖို့နောက်ထပ်ရေဝင်နီးလန်းနေနဲ့စူးစမ်းဆောင်ရွက်သွားမယ်ဆိုပြီးတော့သူတို့ရဲ့ရှေ့နေတွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်ရင်းပြည်ပဝေဖန်တယ်နဲ့စုစုညံ့ညံ့ထွက်ပေါ်လာခဲ့တာပါဒီသတင်းပေါ်မှာသောရရှင်တွေဒီ VOA သောရရှင်တွေသူတို့ရဲ့အမြင်တွေကိုထုတ်ဖော်ပြီးတော့ရေးသားလာကြတဲ့အထက်မှာဆိုရင်တော့ကိုဆိုင်လေးဆိုတဲ့သောရရှင်ကတော့စစ်တပ်ကအစတွေကရည်ရွယ်ချက်ရှိရှိဖမ်းပါတယ်ဆိုလွယ်လွယ်နဲ့လွတ်လိုက်မယ်လို့မထင်ပါရှင်းရှင်းပြောရရင်ဒီသတင်းတောင်နှစ်ဦးကိုနှစ်ရှည်ထောင်ချခြင်းအပြင်သတင်းမီဒီယာလောကသားတွေကိုကြောက်တရားဖြစ်စေတဲ့ရည်ရွယ်ချက်ပါဆိုပြီးတော့သူ့ရဲ့သဘောထားကိုအခုလိုရေးလာပါတယ်
အစိုးရကပယ်ချမယ်လို့ထင်မိသားပါ မီဒီယာသမားတွေကိုအကြောက်တရားရှိအောင်ထောင်ချခြင်းလို့မတရားအကွက်ကြကြအမှုစဉ်ထောင်ချောက်ဆင်ပြီးတော့ဖမ်းဆီးပါတယ်ဆိုမှလုံးဝမလွတ်ဘူးဆိုတာသိသားပဲဘသူပါပြောပြောဂီယူဆိုင်ဆရာမလို့ပါကိုကျိုးစင်သတင်းယူခဲ့တဲ့သတင်းတော့နူးကိုတော့ဂုံယူပါတယ်သူတို့ကစစ်တပ်မတရားတပ်ဖြတ်တဲ့နေရာတီသွားပြီးတော့သတင်းယူရတယ်ဆိုတော့ဘလောက်အနေရများတယ်ဆိုတာထမင်းစားသူတိုင်းသိပါတယ်ဒါဟုအသက်နဲ့ရင်ပြီးကိုကျိုးစွန့်လည်းလို့ခေါ်ပါတယ်
နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ Samuel Bacho ဆိုတဲ့သောရရှင် Facebook အကောင့်ပိုင်ရှင်ကလည်
းစစ်တပ်ကပါနေမှာတော့စစ်ထွက်တရားသူကြီးချုပ်နဲ့အဖွဲ့ကစစ်တပ်မျက်နှာမကြည့်ပဲနေပါမလားဗျာဥပဒေအတိုင်းဆုံးဖြတ်မှာမဟုတ်တဲ့အတွက်လွတ်ဖို့လည်းမမြင်ပါဘူးအခုလိုဥပဒေမဲ့စီရင်ချက်မှာရေးရှင်လို့ရေးပြီးတော့ပြည်အောင်စုတရားလွှတ်တော်ချုပ်ကအမိန့်ချတာမှန်ဩပါဘူးဒီလူနှစ်ယောက်နဲ့သူမိသားစုအတွက်စိတ်မကောင်းတာပဲရှိပါတယ်စီရင်ချက်ကိုတက်ထွက်တရားသူကြီးတွေကစစ်တပ်မျက်နှာကြည့်ပြီးတော့စိတ်ကြိုက်ရေးလိမ့်မယ်ဆိုတာကိုသိထားပြီးသားပါနောက်ထပ်အထူးအယူခံနဲ့ဟန်ပြစာကျွန်တော်တက်လို့တော့ရပါသေးတယ်
။အစတည်းကလွတ်မှာမဟုတ်တာသိပြီးသားပါ။ဒါမဲ့မိသားစုတွေစိတ်မကောင်းဖြစ်ရပါတယ်လို့ဆိုလာပါတယ်။ထွန်းထွန်းဆိုတဲ့သောရဆင်ကတော့ Wikileaks founder ကိုတတိယပါတယ်။ Democracy ဆိုတာစီကံရှိရပြီးတော့ကိုအားကိုကိုရတာပါ။ Media သမားဆိုတာခိုင်းနိုင်လို့ရတာမဟုတ်ပါဘူးဆိုတော့သူ့ရဲ့အမြင်ကိုရေးလာပါတယ်။ Mekia ဆိုတဲ့ဒီ Facebook account ဖိုင်ရှင်ကလည်းဒီသတင်းတော့တည်းရဲ့ဒီအယူခံကိုတရားလွတ်တော်ချုပ်ကပဲပါလာတဲ့ကိစ္စအပြင်အခုတလောစစ်တပ်နဲ့အစိုးရကိုစန့်ကျင်သူတွေနောက်ပြီးတော့ဝေဖန်တဲ့တက်ချွာလှုပ်ရှားသူတွေကိုဖမ်းဆီးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်။သူကနဝတာခေတ်ပြန်ရောက်သွားတယ်လို့ပါပဲ။နိုင်ငံရေးတကယ်လုပ်တဲ့သူတွေအားလုံးကိုနှီးမျိုးမျိုးနဲ့ထောင်ထဲပို့နေတာမြင်လို့မကောင်းပါဘူးလို့ဆိုလာပါတယ်။ကျွန်တော်ဗီဒီယိုကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲတင်ဆက်ပေးခဲ့တဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးလာကြတာတွေကိုလည်းဆက်ပြီးပြောပြပေးချင်ပါတယ်။ဒါကတော့မြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တရုတ်နိုင်ငံကိုတွားရောက်ပြီးတော့တရုတ်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးတဲ့ခရီးစဉ်နဲ့ပတ်သက်ပြီးတော့သောရဆင်နဲ့သူတို့ရဲ့အမြင်တွေကိုရေးလာကြတာပါ။သူရဆိုတဲ့သောရဆင်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံရေးသုံးသက်သူတို့သုံးသက်ပြတဲ့ကိစ္စပေါ်မှာသူကပြန်ပြီးတော့ရေးလာပါတယ်
။ဆရာရန်ကြီးဝေဖန်တာနဲ့တောင်းရှိတာမတူပါဘူး။ခြုံငုံသုံးသက်တယ်ဆိုရင်ဘယ်သူတွေကဘာတွေလုပ်ခဲ့တယ်လဲသိဖို့လိုပါတယ်။ပြည်သူကိုဘယ်သူကမှမျက်စုံစာချုပ်မပြကြပါဘူး။လက်ရှိကျွန်တော်တို့တင်ထားတဲ့အစိုးရအပါဝင်ပါပြည်သူကဘယ်သူကိုမှမယုံကြည်တော့ပါဘူ
းပြည်သူကဘယ်သူကိုမှမယုံကြည်တော့ပါဘူးလို့ဒီသောရရှင်သူရကပြောလာတဲ့အချိန်မှာနောက်ထပ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲတိတ်ပြောယုံကြည်မှုရှိရေးလာကြတဲ့သောရရှင်ရဲ့စာရည်လည်းတော်တော်တွေးလာရလို့အထက်ကတချို့ကိုဆက်ပြီးပြောပြပေးခြင်းပါတယ်ထိန်လင်းဆိုတဲ့သောရရှင်ကတော့ပထမဦးဆုံးအချိန် view ကိုစာရေးတာပါတဲ့သူပထမဦးဆုံးရေးလာတယ်ဆိုတဲ့စာကတော့ဒီမြေဆုံကိစ္စနဲ့ပဲပတ်သက်ပါတယ်
မင်္ဂလာပါ VOE ကျွန်တော်ကတော့ VOE ရဲ့ပေးစာများအစီအစဉ်ကိုဒါပထမဆုံးပေးဖို့ကျင်းမှာ VOE ကိုကျွန်တော်အမြင်နားထောင်ပြစ်ပါတယ်အခုကပြည်သူတွေကြားမှာရည်ပန်းစားနေတဲ့မြစ်ဆုံအကြောင်းပြောကျင်လို့ပါအမေစုအစိုးရမဖြစ်ခင်ကချင်ပြည်နယ်မှာပြည်သူလူထုနဲ့တွေ့ဆုံပွဲမှာပြောခဲ့တဲ့စကားရှိပါတယ်ကျမတို့အစိုးရဖြစ်လို့ရှိရင်မြစ်ဆုံကိုဘယ်လိုသဘောတူညီမှုတွေရှိလဲဆိုတာပြည်သူလူထုကိုပို့ဝင်လေးလင်းချပြမယ်ဆိုပြီးတော့ပြောခဲ့ပြီးပါတယ်အခုချိန်ထိတော့အမေစုအနေနဲ့မြစ်ဆုံကိစ္စကိုပို့ဝင်လေးလင်းချမပြသေးပါဘူးအရင်လူတွေကိုအားနာလို့လားအမနာပါနဲ့ပြည်သူတွေကိုအားနာပါအောင်လို့ပြောပြပါလားဗီယိုကြီးကျွန်တော်ကအတန်းပညာ၄ဒန်းထွက်ပါအမားပါရင်ခွင့်လို့တီးခံပြီးတော့ပြင်ဖတ်စီလိုပါရခင်ဗျာ
အစိုးရရဲ့ပုံဝင်လင်းလင်းချပြမှုကိုပြည်သူကလိုလားနေပါတယ်ဆိုပြီးတော့ဒီ Facebook account ပိုင်ရှင် view သောရရှင်ရေးလာတာဖြစ်ပါတယ်သောရရှင်နေရင်ဖွင့်လာကြတဲ့သောရရှင်နေရဲ့စာတွေကိုလည်းလက်ခံရရှိပါတယ်ရှင်မှတ်ပုံနဲ့လောက်တာအခက်အခဲဖြစ်နေလို့လာဝကရုံနဲ့ပတ်သက်ပြီးတော့ပြောချင်လို့ပါတဲ့နှိမ့်ဆက်လုံးအားကြီးလို့ပါဆိုပြီးတော့သောရရှင်နိုင်လင်းဦးကတော့ view ကတဆင့်ရင်ဖွင့်လာပါတယ်ဒီလိုမျိုးရင်ဖွင့်စာတွေကလည်းတကယ်ထိရောက်ဖို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးတော့သူကရေးထားတာပ
ါကျွန်တော်တို့မောင်နှမ၄ယောက်မှတ်ပုံနဲ့၁၀နှစ်ကက်ကနေ၁၈နှစ်ကက်လဲတာတော့တစ်နှစ်ကျော်နေပါပြီအခုထိမရသေးလို့ပါသူတို့လိုအပ်တဲ့စာရဲစာတန်းတွေလည်းအပြည့်စုံပေးထားပါတယ်သူတို့တောင်းတလောက်လည်းပေးထားပါတယ်အဲ့ဒါကိုနေပြည်တော်ကမရဘူးကြီးပဲပြောနေပါတယ်တစ်နှစ်ကျော်နေပါပြီမှတ်ပုံတင်ရမှ passport ထုတ်ရမှဆိုတော့မှတ်ပုံတင်ကိုထိုင်ဆောင်နေရပါတယ်အလုပ်ကိစ္စလည်းဆက်လုပ်လို့မရဘူးဖြစ်နေပါတယ်၁၀နှစ်ကက်ကနေ၁၈နှစ်ပြန်ချိန်းတာအဲ့လောက်ချိန်ဆွဲထားပါတယ်။လောက်ကရုံကိုသွားတော့သူတို့ဘာမှမထူပြောပါရယ်။ကူညီပေးပါမှန်မှန်ကန်ကန်လုပ်တာပါ
။ရင်ဖွင့်စာတွေတက်ဆိုင်ရာကကြားပြီးတော့ဒီလိုကိစ္စမျိုးတွေကိုထိထိရောက်ရောက်ကင်တွယ်ပေးနိုင်မှုမျှော်လင့်ပါရယ်ဆိုပြီးရေးလာတဲ့ Facebook account ပိုင်ရှင်နိုင်လင်းဦးဖြစ်ပါရယ်ရှင်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါရယ်နော်။တစ်ချက်တဲ့တော်ရရှင်တွေအတွက် VOE ကမြန်မာသတင်းလေးတပုတ်မြစ်တာဒေးလက်ဆောင်ဖြောပြပေးဦးမှာဖြစ်ပါရယ်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့ နောက်ဖြစ်ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့ဒီချစ်တဲ့တော်ရရှင်တွေအတွက်အလှည့်ပေးကြပါတယ်ရှင်ဂေဂေးတီဆူထားတဲ့မောင်းနှောင်လိုက်ခင်မယ်ဆိုတဲ့သချင်းလေးကို VOA တင်းချစ်တော်ရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့ပြောလိုက်ပါတယ်နားဆင်ကြပါအောင်ရှင
်ဒေချစ်ခဲเธอเธอดาจะมาพาบาเวอะไตวันยากกันกวนเนจะเลยอะจะเสียลาเพชอกจะเมเมลักกูด้วยจิตกูเรในอารมณ์พี่ส่งเลยพร้อมสิรู้ว่าพร้อมสิไปชื่อละละมองนอกไลค์เคSwear let's see what tools I get out Long in my head More if she got to my blood more bad But I say I love this shout out Made my life go dread To the cool end I love this so many Jump and say You rewind Jump and say They tell me
ဆိုထားတဲ့မောင်းနှောင်လိုက်ခင်မယ်ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှိနေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုတော့ကျမတို့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကbammy.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
မဲ့တနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာများစီစဉ်ကိုတနင်္လာနေ့မနေ့ခင်မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။